စကိုင်းတိုင်းရင်းမပင်မြို့နယ်တဲပင်ကန်ကြီးရွာနားမှာစစ်ကောင်စီတပ်တွေနဲ့ဒေသခံစုပေါင်းပြည်သူ့ကာကွယ်ရေးအဖွဲ့တွေဒီကနေ့နိုဝင်ဘာ9ရက်နေ့မှာတိုက်ပွဲဖြစ်နေပါတယ်။မနေ့ကလည်းတပယ်ရင်းမြို့နယ်ချင်းရင်းမြစ်တကြောမှာရှိတဲ့ရွာကြီးအပေါ်ကိုစစ်တပ်ကရဟတ်ရင်တွေနဲ့ပစ်ခတ်နေတာကြောင့်ရွာပေါင်း20ကျော်ကတောင်းနေချီတဲ့ဒေသခံတွေဘေးလွရာကိုထွက်ပြေးနေရပါတယ်။ရန်ကုန်ကပြည်ပို့တဲ့တရင်ကိုကိုသားညွန့်ဦးပြောပြပေးပါရှင်။
ဂျိုလာကုမိုင်းကဆက်ပြီးတော့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားမှာစတင်ဖြစ်နေတဲ့စကိုင်းတိုင်းရင်းမာပင်မြို့နယ်အတွင်းမှာဒီကနေ့နိုဝင်ဘာလ9ရက်နေ့မနက်ပိုင်းကလည်းတဲပင်ကန်ကျေးရွာနီးမှာစစ်ကောင်စီနဲ့စုပေါင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်နေတယ်လို့ရင်းမာပင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ
်။ရင်းမာပင်ဘက်ကဦးတည်လာတဲ့စစ်ကြောင်းပေါ့နော်။အဲ့စစ်ကြောင်းနဲ့ကျွန်တော်တို့ဒီဆက်လင်းကြီးကဒီဟောပေါ့ဟိုဒေသခံပေါ့နော်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဟိုဒီ PDF တင်နေပေါ့။ညမလည်းလည်းထုတ်လို့စကမ်းကအဲ PDF တည်ရဲ့နောက်ပြီးတခြားတော့ပူပေါင်းအဖွဲ့တည်ရဲ့ပေါင်းပြီးတော့အဲရင်းမပင်နဲ့ကလင်းကြီးပေါ့နော်ဒီ PDF တွေပူပေါင်းပြီးတော့တိုက်တဲ့ပွဲပါအခုသူတို့ဆက်ပြီးတော့သူတို့ဘက်ကလက်လက်ကြီးတွေနဲ့ပြန်လည်ပြစ်နေပြီကျွန်တော်တို့ဘက်ကလည်းအဲကျွန်တော်တို့ဒီဘက်ကမိုင်းဆွဲတာတို့လက်လက်ကြီးတွေနဲ့ပြန်လည်ပြစ်တာတို့လက်လက်ငယ်တွေနဲ့ပြန်လည်ပြစ်တာတို့အခုစတယ်တော့ရောစဲကတော့ဟိုခြိတိုက်ကြဆုံမှုကတော့ကျွန်တော်တို့အကြည့်တော့မပြုတ်နိုင်နေဘူ
းစစ်ကောင်စီစစ်ကြောင်းတွေဟာမနေ့ကညနေပိုင်းကလေးကရင်းမပင်မြို့နယ်တဲပင်ကန်ကြီးရွာတွင်းကိုဝင်ရောက်လာပြီးတော့တတ်ဆွဲထားတယ်လို့အင်းတွေကိုလိုက်လံရှာဖွေနေရတဲ့ကြောင့်တဲပင်ကန်ကြီးရွာသားတွေကြောက်ပြီးတော့မနေ့ကညနေပိုင်းကလေးကထွက်ပြေးနေကြရတယ်လို့လည်းဒေသခံတွေကပြောပါတယ်ဒေသခံတွေဟာညာတွင်ချင်းဘေးလွရာတွေကိုထွက်ပြေးနေရတယ်လို့တော်တဲ့တောင်ထဲမှာနေရတာမို့လို့စောင်းနေအခက်ကြုံနေရတယ်လို့လည်းလက်ရှိထွက်ပြေးနေရတဲ့တဲပင်ကန်ကြီးရွာသားတဦးကပြောပါတယ
်တောကိုမှကိုပြန်နေပါတယ်ညတော့မှဆိုညလုံးမှဒီလိုတောကြီးတောင်ကြားထဲမှာနေနေရတဲ့ခါကျကျွန်တော်တို့မှအင်ဂျီလင်ပါဝတ်တဲ့ကိုတခုနဲ့ဆိုတော့ညောင်းမှကျတော့တော်တော်လေးလေးအေးပါတယ်ကအေးပြီးတော့ကလေးတွေဆိုလို့ရှိရင်နာစီတာလေးတို့ချောင်းထိုးတာလေးတို့လည်းရှိပါတယ်ကကလေးတွေဆိုရင်မီးရလဲမပူရဲဘူးကမီးအားရကြောင့်မို့ကျွန်တော်တို့တော့ခက်ခဲပါတယ်က
ရင်းမပင်မြို့နယ်ဘက်မှာမကြခဏဆူလိုပဲတိုက်ပွဲတွေဖြစ်နေသလိုဒေသခံတွေကိုဖမ်းဆီးတာတွေလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်နေတာတွေကြောင့်နေအိမ်တွေမီးလောင်တာတွေကြောင့်ဒေသခံတွေလည်းအမြဲတူလိုပဲကြောက်လန့်နေကြရတယ်လို့လည်းတေပင်ကန်ဒေသခံတူကပြောပါတယ
်လူတွေကငကုန်းကလည်းတခါမီးရှို့တနေ့နေ့တိတ်ဖိပြထားတဲ့အခါကျတော့ကျွန်တော်တို့ကဘလုံးမကိုအဲ့အတိုင်းကြရင်မမီးရတာဗျ
ဒါပြင်စကိုင်းတိုင်းဒေသကြီးတပိန်မြို့နယ်အတွင်းကရော်ရီအပေါ်မှာစစ်တပ်ကပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။ချင်းနေမြကျော်တလျှောက်မှာရှိတဲ့ရော်ရီအပေါ်ကိုမနေ့ကစပြီးတော့စစ်ကောင်စီဘက်ကရဟတ်ရင်တွေနဲ့ပစ်ခတ်နေကြကြောင်းကြေးရွာပေါင်း20လောက်ကတောင်းနဲ့ချီတဲ့ဒေသခံတွေဘီလို့ရကိုထွက်ပြေးနေကြရတယ်လို့ကုံယိုးကြေးရွာဒေသခံတူကပြောပါတယ
်။ဟုတ်တယ်ဟုတ်တယ်ဒေသခံ3000လောက်ကြေးရွာပေါင်း200-300လောက်ပြည်နေတယ်မင်းကလည်းမရှိရနေရတော့ရဟန်းနေနေအများကြီးတုံးတယ်တနည်းအားဖြင့်82ရောက်တဲ့တနည်းအားဆပါလားအခုရွာလေးမီးချုပ်နေတယ်အေးလုံးကြီး100လောက်ရှိတယ်မဟုတ်ဘူးအဲဟိုမှာပေါ့ကုန်းညိုးရွာကုန်းညိုးရွာမှာရှိတယ်ဝင်းငယ်ရွာမှာရှိတယ်တက်တေရွာမှာရှိတယ်ဒါလေးရွာရှိသေးတယ
်စကိုင်းတိုင်းနဲ့ကတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးတော့မရှိသေးပါဘူးချင်းနှင်းမြကျော်တလျှောက်စစ်တပ်ကနေပြီးတော့ရဟန်းရင်နေနဲ့ပါထူးစစ်ဆင်နေတယ်ဆိုတာနဲ့ပတ်သက်လို့ VOA ကစစ်ကောင်စီကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရန်ကုန်မန္တလေးအမြန်လမ်းမမိုင်တိုင်130မှာရှိတဲ့ဇရားလုံကျုံရဲကင်းစခန်းကိုလည်းဒီကနေ့မနေ့အစောပိုင်းကလက်နက်ကိုင်တွေဝင်ရောက်တိုက်ခိုက်တာမို့လို့ရဲတပ်ဖွဲ့ဝင်9ဦးသေဆုံးတာကိုတော့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။